ီဘက်မှာတော့ကလေးတွေအတွက်ပါကလေးတွေစွမ်းနိုင်တယ်ဆိုတာကိုကဘာမြေကြီးပေါ်မှာကြုံမှုတာ၃မျိုးနဲ့ကျွန်တော်သက်သေပြခြင်းလို့ပါအရင်ဆုံးသက်သေပြခြင်းကတော့ဒုတိယကဘာစစ်တုန်းကဟီရိုရှိမားမြို့ကိုဘုံကျဲတဲ့အခါမှာတက်ရောက်မှုအပေါ်ကဆက်ပြီးတော့ပြောပြခြင်းတာပါအဲဒီဟီရိုရှိမားပြတိုင်းမှာကလေးတွေမူဂျိုဝတ်စုံလေးတွေနဲ့ကျောင်းဝတ်စုံလေးတွေနဲ့စုပ်ပြတ်သွားအောင်ဘုံတံခံခဲ့ရတာတွေကိုလည်းပြပါတယ်ပြီးတော့မှတဖြည်းဖြည်းနဲ့တယောက်သောကလေးအချောင်းကိုပြထားတာတွေ့ရပါတယ်ဒီကလေးလေးကတော့ဟီရိုရှိမားဘုံပြီးသွားတဲ့အခါမှာရှင်ကြံခဲ့ပြီးတော့မှဒစိမ့်စိမ့်နဲ့သူ့ရဲ့ခန္ဓာကိုယ်တော့မှအဲ့ဒီအနုမြူရောင်ကြီးတင့်မှုတွေဖြစ်လာပြီးတော့နောက်ဆုံးတော့လောကကြီးကနေနှုတ်ဆက်ထွက်ခွာမဲ့အချိန်နေရောက်လာတဲ့ကလေးပါအဲ့တော့သူကမူလာတန်းကျောင်းသူတွေဖြစ်တဲ့အတွက်သူလောကကြီးမှာနေခြင်းမသေးတယ်အဲ့ဒီအတွက်ကြောင့်လုံမိလောက်ရလို့ပဲပြောပြောကလေးအတွေ့လို့ပဲဆိုဆိုသူကအဋိဌံသဘောနဲ့ယခုလိုလုပ်ပါတယ်။အိုရီဂါမီလို့ခေါ်တဲ့စက်ကူမြန့်ကလေးတွေကိုသူကအိမ်မှာခောက်နေပါတယ်။သူကျောင်းသွားခွင့်မရတော့ပါဘူး။သူ့ရဲ့ယောဂအခြေအနေကအများနဲ့အတူကျောင်းတက်လို့မရတော့အောင်စိုးနေပါပြီ။ဒါနဲ့သူဂျိုးကြရုပ်ကလေးတွေကိုတကောင်ပြီးတကောင်ခောက်ပါတယ်။အဲ့တော့သူ့တငယ်ချင်းတွေကသူ့သတင်းလာမိတဲ့အခါမှာသူကပြောပြပါတယ်။ငါနေပြန်ကောင်းပါတဲ့။ဒီဂျိုးဂျိုးကြလေးတွေအကောင်တစ်ထောင်ပြည့်သွားရင်နေပြန်ကောင်းပါလို့ပြောကြပါတယ်။အဲ့တော့သူ့တငယ်ချင်းတွေကလည်းသူတို့ချစ်တဲ့ငွေချင်းနေမြန်မြန်ကောင်းအောင်ဆိုပြီးတော့ဂျိုးကြငှက်ကလေးတွေဝိုင်းပြီးတော့ခောက်ပေးပါတယ်။ဒါပေမဲ့သူတို့ရဲ့အချစ်ဟာသူ့ငွေချင်းရဲ့အသက်ကိုတော့မကယ်နိုင်ခဲ့ပါဘူး။သူတို့တွေစက်ကူဂျိုးကြလေးတွေခောက်နေရင်းမှပဲဒီကလေးကတိမ်ပါသွားခဲ့ပါပြီ။ဒါပေမဲ့ကလေးတွေမရှုံးခဲ့ဘူး။ဘာကြောင့်လဲဆိုတော့ယခုဆိုရင်အဲ့ဒီအထိတ်အမှတ်ပန်းချံကြီးမှာအဲ့ဒီကလေးလေးသူ့ရဲ့ရုပ်ထုကိုလက်နှစ်ဖက်ကိုမြှောက်ပြီးတော့ခေါင်းကြီးကဘာမေဘော်ကနေပြီးတော့ကျိုးကြငှက်ကလေးတွေလွတ်တင်နေတဲ့ပုံနဲ့တခန်းတနာထုလုပ်ထားပါတယ်သူ့ရဲ့ခြေရင်းမှာကလေးပေါင်းများစွာကနေသူ့အတွက်ရည်စူးပြီးတော့ခောက်ပေးခဲ့တဲ့ကျိုးကြစက်ကူရုပ်ကလေးတွေများစွာရှိပါတယ်တစ်ကမ္ဘာလုံးကလာပြီးလေ့လာကြကြည့်ရှုကြတဲ့သူတွေလည်းခံစားရပြီးတော့အဲ့ဒီကလေးတွေနဲ့အတူဒီကနေ့တိုင်အောင်စက်ကူကျိုးကြတွေများစွာခောက်နေစေပါဒါကကလေးတွေရဲ့အောင်ပွဲလို့ကျွန်တော်ကဆိုချင်တာပါတကယ်ငြိမ်းချမ်းရေးအတွက်ကလေးတွေလုံနိုင်တဲ့အခါမှာလုတ်ပြသွားခဲ့ပြီးတော့ကဘာကြီးကလိုက်ပြီးတော့ဒီအပေါ်မှာအာယုံပြုရတယ်ပေါ့ဒုတိယတစ်မျိုးကိုကြည့်ပါဦးဒီဂျပန်နိုင်ငံမှာပဲကလေးတစ်ယောက်ရဲ့နှလုံးယောဂါကုသဖို့အတွက်ဝိုင်းပြီးတော့ကူညီကြတာပါအဲ့တော့သူစရိတ်မတနိုင်တဲ့အခါမှာနေလေသာကိုရှော့စားကြပြီးတော့နေလေသာကြောင်းမှုဘဝနေပြီးတော့ဝိုင်းလှူကြတာတယောက်နဲ့တယောက်အတိပေးအတိုင်ပင်လိုက်တာနောက်ဆုံးဘလောက်ထိပြန့်နှံ့သွားလဲဆိုတော့သူတို့ကောက်ခံရရှိငွေတွေဟာအဲ့ဒီကလေးလေးရဲ့စိတ်ကူတာမှုတွေကြော်လွန်သွားတယ်အဲ့ဒီကနေပြီးတော့ဖောင်ဒေးရှင်းလို့အဖွဲတစ်ဖွဲဖွဲ့ပြီးတော့စနစ်တကျငွေကြေးတွေနဲ့သုံးစွဲတာနောက်တစ်ဖြည်းဖြည်းထဲ့ဝင်သူတွေများလာတယ်ကလေးလေးအစာမစားဘဲနဲ့မုတ်ဘိုးကိုလွတ်ခံပြီးတော့အငတ်ခံပြီးတော့ထဲ့တယ်ဆိုတာကိုမခံစားနိုင်တဲ့အခါမှာအများကဝိုင်းကူကြတော့ဒီကနေ့အဲ့ဒီဖောင်ဒေးရှင်းဟာကဘာကြီးကိုလှည့်ပြီးအလှပေးနေရတဲ့ဖောင်ဒေးရှင်းဖြစ်ပါပြီကဘာအလှရှင်အဖွဲကြီးဖြစ်သွားပါတယ်ဒါကလေးတွေရဲ့မုတ်ဘိုးတဲ့ကနေပြီးတော့စတင်လာတာပါကလေးတွေရဲ့အောင်ပွဲပါနောက်ဆုံးနမူနာတစ်ခုကိုကြည့်ပါဦးဆွီဒင်နိုင်ငံက12နှစ်အရွယ်ရှိတဲ့ကလေးငယ်တယောက်ဟာပိုလန်နိုင်ငံကိုရောက်လာပါတယ်ဘာလို့ဖို့လဲဆိုတော့တဘာဝဝန်းကျင်ထိန်းသိမ်းရေးမှသူကိုယ်တိုင်ပါဝင်ခြင်းလို့ပါသူကတက်ပြီးတော့မင်ကုန်ပြောပါတယ်အဲ့တော့ဥမမဲစာမမြောက်ကလေးလေးမလောက်လေးမလောက်စားပဲရလို့တော့ရှော့တွေ့လို့မရတော့ပါဘူးသူအကြောင်းပြချက်ကတော့အင်မတန်မှစိတ်ဝင်စားဖို့ကောင်းပါတယ်သူကပါလဲဆိုတော့ဒီကဘာကြီးကသမီးနေရမယ့်ကဘာကြီးလေတဲ့သမီးနေရမယ့်ကဘာကြီးအတွက်သမီးမပြောလို့ဘယ်သူပြောရမလဲသမီးအရေးမကြီးလို့ဘယ်သူကြီးမလဲဆိုပြီးတော့တောက်လျှောက်သူလေးလာထားသမျှသူ့ရဲ့စိုးရင်ပူပန်မှုတွေသူ့ရဲ့တွက်ချက်မှုတွေကိုမင်ကုန်းပြောပါတော့တယ်အဲ့ဒါကိုကဘာတဝန်းကကြည့်နေတဲ့ကလေးပေါင်းများပါကထွက်ပြီးတော့ထောက်ခံကြတယ်အိမ်ရှိတွေလမ်းမတွေပေါ်မှာစာနာပြဝဲတွေလုပ်ကြပါတော့တယ်ဒါကြောင့်ဥပမာဩစတြေးလျသို့တိုင်းပြည်မျိုးဆိုရင်ဝန်ကြီးချုပ်တွေကသူတို့ကိုကလေးတွေကိုထွက်ပြီးတော့အရေးကြီးဘီယူတဆိုင်နဲ့တောင်းပန်ပြီးတော့လိုက်ရောဆောင်ရဲ့ပေးပါမယ်ဆိုတဲ့ဂရုမျိုးတွေပေးကြပါတယ်နိုင်ငံတော်များများမှာကလေးတွေအောင်ဝဲခံခဲ့ပါတယ်ဒါကြောင့်ကလေးဆိုပေမဲ့ကျွန်တော်တို့ဟာတကယ်တော့တတ်သိနဲ့စွမ်းပကားရှိတယ်ဆိုရင်အရွယ်ကအရေးမကြီးဘူးအဲ့ဒီမှာလှုပ်ရှားနိုင်စွမ်းနဲ့ဉာဏ်ပညာပေါင်းစပ်ရင်တော့ဘာမှမဆိုအောင်ဝဲခံနိုင်တယ်ဆိုတာကလေးတွေကကျွန်တော်တို့ကိုသင်ပေးခဲ့ပါပြီ